မြန်မာနိုင်ငံသားတွေရဲ့ဘဏ်စည်ရင်းတွေကိုငွေသွင်းငွေထုတ်လုပ်လို့မရအောင်တရုတ်နိုင်ငံဘက်ကဆိုင်းငံ့လိုက်ပြီးနောက်ပိုင်းအခုတော့အများစုကိုပြန်ဖွင့်ပေးလိုက်ပြီဖြစ်ပါတယ်။ငွေကြေးရရှိရဲ့အရင်းအမြစ်တွေကိုစစ်ဆေးနေစေဖြစ်တာကြောင့်မြန်မာဘက်ကဘဏ်စည်ရင်းတချို့ကိုတော့ဆက်ပြီးထိန်းချုပ်ထားစေဖြစ်ပါတယ်။အခုလိုတရုတ်ဘက်ကမြန်မာနိုင်ငံသားတွေရဲ့ဘဏ်စည်ရင်းတွေကိုထိန်းချုပ်လိုက်တာကြောင့်နေဆက်ကုန်သွယ်ရေးအပေါ်တက်ရောက်မှုဘလို့ရှိနိုင်ပါသလဲ။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်။
တရုတ်ဘဏ်တွေမှာအနှံထားတဲ့မြန်မာနိုင်ငံသားတွေရဲ့ဘဏ်စင်းတွေကိုဒီလလယ်ပိုင်းမှာတရုတ်ဘက်ကငွေသွင်းငွေထုတ်လုပ်လို့မရအောင်ထိန်းချုပ်လိုက်တာပါ။လောင်ကစားငွေကြေးခဝါချမှုလက်နက်ကန်အဖွဲ့တွေနဲ့ဆက်ဆံနိုင်တဲ့ဆိုတဲ့တန်တရားနဲ့မြန်မာနိုင်ငံဘက်ကဘဏ်စင်းတွေကိုတရုတ်ကထိန်းချုပ်လိုက်တာကြောင့်နေဆက်ကုန်သွယ်ရေးအပေါ်မှာယုံကြည်မှုတော့ကျဆင်းသွားတယ်လို့ဒေသခံတွေကပြောပါတယ်။မူဆယ်ဒေသခံတို့ဖြစ်တဲ့ဆိုင်းမြင့်လွင်ကအခုလိုပြောပါတယ
်။ကုန်သွယ်ရေးကတော့ခုသားတွေအရင်ကတော့နည်းနည်းနည်းသွားတယ်ကြမလားစသည်ဘူးပေါ့နော်ဘုရားဒီလက်ချစ်လို့လာကြည့်ပါဦးပုံမှန်သွားနေကြတာပဲလူတွေကလုံးလုံးကလည်းနည်းနည်းချစ်ချင်ကြလုံးလုံးကြတာပေါ့ဒီလိုမျိုးရှိတာလည်းယုံကြည်မှုနည်းနည်းနည်းသွားတာပေါ့နော်အဲ့လိုမျိုးပေါ့ယုံကြည်မှုနည်းနည်းလေးသာဒီကပြန်လို့မယ်ဆိုတော့ယုံကြည်မှုနည်းနည်းပြန်ပြီးဒီဆောက်ရပါပေါ့
အခုတော့တရုတ်ဘက်ကနေမြန်မာနိုင်ငံဘက်ကဗန်စင်းတွေကိုအများစုပြန့်ဖွင့်ပေးလိုက်ပြီးဇန်နဝါရီကတော့စစ်စည်းနေစေဖြစ်တယ်လို့မြန်မာနိုင်ငံဆန်စပါးလူမရှင်များအတင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ
်။တို့ဟို80ရာခိုင်နှုန်းလောက်ပြန့်ဖွင့်ပ
ါတယ်။ကျန်တဲ့လူတွေကဘာကြောင့်များကျန်ပါသလဲဆရာ
။တို့စစ်စည်းနေရမှာပြီးသေးလို့ဟုတ်။
လောင်ကစားမူရစ်လက်နက်ကန်ကြီးနဲ့ပတ်သက်မှုလို့တရုတ်ဘက်ကတန်တရားနဲ့တာမန်ကုန်တွေရဲ့ဗန်စင်းတွေအလုံးကိုပိတ်လိုက်တာလို့မူဆယ်ဒေတာကန်ဆန်းမြင့်လွင်ကပြောပါတယ်
။သူတို့ကကစားဝိုင်းတွေရှိတယ်လေ။ဆယ်ဆက်မှာကစားဝိုင်းတွေရှိတယ်။နောက်တော့မူဆယ်ရှင်မဟုတ်ဘူး။နောက်တော့ရှင်းရှင်းခေါ်တော့ကိုကမ်းမှာလည်းကစားဝိုင်းတွေရှိတယ်။အခုအပိတ်သားပြောဆိုတော့ဟိုကာရှင်တို့ပေါ့ကာရှင်တို့ကစားဝိုင်းမှာအဲ့ဝိုင်းကရတဲ့ငွေတွေကိုပြည့်ဝေးပြည့်ဖက်ကိုသူကငွေလွှဲတာလေ။အဲ့အရင်းနဲ့ရောပြီးတော့ကျွန်တော်တို့ဒီတဲဟုတ်တဲ့နားထောင်တွေကိုစိတ်ကျုံပြီးတော့တို့ဟာဟိုပါတော့ခဏဖိတ်ထားရတာပေါ့နော
်မြန်မာနိုင်ငံဘက်ကဗန်စင်းတွေကိုတရုတ်ဘက်ကထိန်းချုပ်လိုက်တဲ့အပေါ်ကုန်တွေကပြီးခဲ့တဲ့သတင်းပတ်မှာစုပေါင်းဆန္ဒပြခဲ့ကြပြီးဗန်စင်းတွေအမျက်ဆုံးပြန်ဖွင့်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်မူလကမြန်မာနိုင်ငံဘက်ကအနှံ့ချတဲ့ဗန်စင်းတွေကို၃လတာဆိုင်းငံ့ပြီးစစ်ဆေးမယ်လို့တရုတ်ဘက်ကပြောဆိုထားခဲ့တာဖြစ်ပေမဲ့သတင်းပတ်အတွင်းမှာပဲအများစုကိုပြန်ဖွင့်ပေးလိုက်တာဖြစ်ပါတယ်ရှင်